Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းရဲ့2019ခုနှစ်နိုဝင်ဘာလ25ရက်စနေနေ့ညနေ6:00-9:00အစီအစဉ်တွေကိုလိုင်းဒိုမီတာ16.25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မရှားဖောင်းပါဒီညနေ့အစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင
်မင်္ဂလာပါကျွန်တော်ရန်တိုင်းမှာစနေညနေခင်းသတင်းတွေကိုမအီတန်စင်နဲ့အတူကြီးညာပေးသွားမှာဖြစ်ပါတယ်ဤတဲ့နိုင်ငံကဘလီတစ်ခုကိုစစ်သွေးကြော်လေးလို့တန်ကြားဖြစ်ပေါ်ရှိသူတွေမနေ့ကတိုက်ခိုက်ခဲ့တာကြောင့်ဒီဆုံးသူအရေးတွက်ဟာလူ305ယောက်ရှိသွားခဲ့ပြီဖြစ်ပါတယ်။ဂွာယီအနေနဲ့ကျန်းဖတ်သမားတွေကိုစီးရင်နီးနဲ့ချေမုန်းပြမယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောလိုက်ပါတယ်။မာလီနိုင်ငံကတိုက်ခိုက်မှုနှစ်ခုအတွင်းကုလသမဂ္ဂညီညွတ်ရေးတပ်ဖွဲ့ဝင်၄ယောက်နဲ့မာလီတပ်ဖွဲ့ဝင်2ဦးထိဆုံးသွားခဲ့ပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုအခုညနေခင်းမှာကြားဖို့ရှိပါတယ်ခင်ဗျာ
။ကောင်းပါပြီရှင်။သတင်းတွေပြီးမှတော့ဘင်္ဂလားဒေ့ရှ်ဘက်ကိုရောက်နေတဲ့ဒုက္ခသည်တွေနေရပြန်နိုင်ရေးကိုစီစဉ်ဆောင်ရွက်နေတဲ့အချိန်ထဲမှာဌာနေတိုင်းရင်းသားတွေပြန်လည်နေရာချထားရဲ့အတွက်လည်းလှုပ်ဆောင်သွားမယ်ဆိုတဲ့အကြောင်းနဲ့အတူနားဆင်ကြရမှာက
The vast majority of people in Myanmar do not believe the international narrative of abuse against the Rohingya and
ဘောရီမင်းကြီးဖန်စစ်ရဲ့မြန်မာခီးစဉ်ပေါ်ရခိုင်ပြည်ခန့်နဲ့ပတ်သက်တဲ့အမြင်ကိုနိုင်ငံရေးလှစ်လာသုံးသက်သူ Richard Hose ပြောသွားတာဖြစ်ပါတယ်။အပြည့်စုံကိုသတင်းနဲ့ပြီးမှနားဆင်ကြပါမယ်။ဒါအပြင်အသေးရောင်အတော်ဝါဧပိုးကာကွယ်ဆေးထိုးခြင်းဆိုင်ရာကျန်းမာရေးသတင်းလွှာကိုပါနားဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုရန်နိုင်နဲ့မအီတန်စင်တို့ပြောပြပေးပါမယ်ရှင်။
ဤနိုင်ငံမြောက်ပိုင်းဆိုင်းတိုင်းကျွန်းဆွယ်ကလူတွေပြစ်ကျက်နေတဲ့ဗလီတစ်ခုကိုစစ်သွေးကြွလို့တန်ရားဖြစ်ဖွယ်ရှိသူတွေမနေ့ကတိုက်ခိုက်ခဲ့တာကြောင့်တည်ဆုံသွားတဲ့သူအရေးအတွက်ဟာလူ305ယောက်ရှိသွားခဲ့ပြီဖြစ်တယ်လို့ဤကျလုံးမျိုးရေးတာဝန်ရှိသူတွေကပြောလိုက်ပါတယ်။ဒီထဲက28ယောက်ကတော့ကလေးတွေဖြစ်ကြပါတယ်။ BLF မြို့ကအယ်ရော်ဒါဗလီကိုအစွန်းရောက်25ယောက်ကနေ30လောက်ကပြစ်မှတ်ထားတိုက်ခိုက်ခဲ့တာဖြစ်တယ်လို့ဤကျရှိနေကြုံယုံကပြောပါတယ်။စစ်သွေးကြော်တွေဟာခီးကြမ်းမောင်းနှင်လို့ရတဲ့ကားတွေနဲ့ရောက်လာကြပြီးတော့ဖောက်ခွဲပစ္စည်းတွေကိုထောင်ပြီးဗလီတဲကိုပြေးဝင်သွားကြအောင်အဲ့နောက်သူတို့ဟာထွက်ပြေးခဲ့ပြီးတော့ဝတ်ပြုသူတွေကိုတနက်နဲ့ပြစ်ခတ်ခဲ့တာဖြစ်တယ်လို့ပြောပါတယ်။ဒါပြင်တနက်သမားတွေဟာဗလီတဲကနေအပြင်ကိုမထွက်နိုင်အောင်အပေါက်အဝါမှာကားတွေကိုမီးရှို့ခဲ့တယ်လို့လည်းဆိုပါတယ်။အရေးပေါ်လူနာတင်ရင်တွေရောက်လာချိန်မှာလည်းစစ်သွေးကြော်တွေကအဲ့ဒီအရေးပေါ်လူနာတင်ရင်တွေကိုတနက်နဲ့ပြစ်ခတ်ခဲ့တယ်လို့မျက်မြင်သက်သေတွေကပြောပါတယ်။ဒါပြင်ဒီတိုက်ခိုက်မှုတွင်နောက်ထပ်128ယောက်လည်းဒဏ်ရာရသွားခဲ့တယ်လို့အီဂျစ်ဆိုးရပိုင်ရုပ်တံလိုင်းကပြောကြားလိုက်ပါတယ်။အခုချိန်ကြီးတော့ဘသူကမှတော့သူတို့ရဲ့လက်ချက်ဖြစ်တယ်လို့ထုတ်ဖော်ပြောဆိုခြင်းမရှိသေးပါဘူး။ဒါပေမဲ့ IS အဖွဲ့ဟာဒီဒေတာထဲမှာ2013ခုနှစ်ကစတင်ပြီးတော့တိုက်ခိုက်မှုတွေလှုပ်လာခဲ့တာဖြစ်ပါတယ်ခင်ဗျာ။
မဲခန်အနေနဲ့ Syria က Kurdish YPG တပ်သားတွေအတွက်လက်နက်ထောက်ပံ့မှုကိုရပ်ဆိုင်းမှာဖြစ်တဲ့အကြောင်းအမေရိကန်သမ္မတ Trump ကတူရကီနိုင်ငံကိုပြောဆိုလိုက်တယ်လို့တူရကီတာဝန်ရှိသူတွေကပြောပါတယ်။တောက်ချာနေတုန်းကသမ္မတ Trump တူရကီသမ္မတ Recep Tayyip Erdogan နဲ့ဖုန်းပြောပြီးမှဒီလိုပြောသွားတာလို့နိုင်ငံသားရေးဝန်ကြီး Mevlut Cavusoglu ကပြောပါတယ်။ YPG အတွက်လက်နက်မထောက်ပံ့ဖို့ညွှန်ကြားထားကြောင်း Trump ကအသေးချာအမိန့်ပေးထားတယ်လို့ Cavusoglu ကပြောပါတယ်။စရာအင်ပီတော်ကတောက်ကြနေညနေကထုတ်ပြန်တဲ့ကြေညာစာမှာစီးရီးယားကမိဖက်အဖွဲ့တွေအတွက်စီးရီးအထောက်ပံ့နဲ့ပတ်သက်ပြီးတော့ပြောင်းလဲဖို့စီစဉ်နေတာတွေရှိတဲ့အကြောင်းထရမ့်ကအာဒဝန်ကိုပြောပါရယ်အစ္စလာမစ်စစ်သွေးကြွတို့အဓိကခြေကုပ်ယူထားတဲ့ရာကာမြို့ကိုပြန်သိမ်းလိုက်ပြီးနောက်ပိုင်းမှာဒီလိုမူဝါဒပြောင်းလဲမှုတွေလှုံ့ဆော်တာဖြစ်ကြောင်းလည်းကြေညာချက်မှာဖော်ပြထားပါရယ်ရှင
်ကက်တလိုနီးယားဒေသခွဲထွက်ရေးချိုးပန်းတဲ့နေရာမှာသတင်းမှားတွေစိုက်ဘာတိုက်ခိုက်မှုတွေလုပ်ပြီးခွဲထွက်ရေးလိုလားသူတွေကိုထောက်ခံဖို့ရုရှားနိုင်ငံကနေနောက်ကွယ်ကကျူးပန်းမှုဟာစပိန်နိုင်ငံရဲ့ချမ်းသာတဲ့အရှေ့မြောက်ဒေသကိုတွင်မဟုတ်ပဲတခြားဥရောပဒေသတွေကိုပါထိုးပေါက်ထိန်းချုပ်နိုင်မှုအတွက်ရည်ရှိချမှတ်ထားတဲ့မဟာဗျူဟာရဲ့အစိပ်ပိုင်းတစ်ရပ်ဖြစ်တယ်လို့စပိန်တာဝန်ရှိသူတွေကဗီဒီယိုကိုပြောပါတယ်။ပြီးခဲ့တဲ့အောက်တိုဘာ10ရက်နေ့ကပြုလုပ်ခဲ့တဲ့ကက်တလိုနီးယားဒေသလွတ်လပ်ရေးအတွက်လူလူဆန္ဒခံယူပွဲကိုဩဇာလမ်းမှုနိုင်မှုရွယ်ပြီးသတင်းမှားတွေပို့ပြီးထွက်ပေါ်လာစေဖို့အတွက်ရုရှားနိုင်ငံမှာလူမှုကွန်ရက်အကောင့်တူတွေထောင်ထဲချပြီးလုပ်ခဲ့တယ်ဆိုတဲ့ဆိုဆက်ချက်အပေါ်မှာစပိန်နဲ့နေတိုးမဟာမိတ်အဖွဲ့တွေကစုံစမ်းဆွေးဆီးနေကြပါတယ်။ဒီစိုက်ဘာတိုက်ခိုက်မှုနဲ့ရုရှားစိုးရွားကြမှာတိုက်ရိုက်ချိတ်ဆက်သွယ်ထားတာမရှိသေးကြအောင်ဒါပေမဲ့ဒီစိုက်ဘာတိုက်ခိုက်မှုအများစုဟာစိန့်ပီတာစဘတ်မြို့နာကသမ္မတပူတင်နဲ့နီးစပ်တဲ့စီးပွားရေးလှုပ်ဖော်ကင်ဘတ်တူပိုင်တဲ့အဆောက်အုံကနေလှုပ်တာဖြစ်တယ်ဆိုတာခြေရာခံတွေ့ရှိတာကြောင့်စပိန်လွှတ်တော်မှာချာသာဘရီနီကပြုလုပ်တဲ့ကြားနာပွဲအတွင်းမှာထွက်ဆိုသွားခဲ့ပါတယ်။ဒီစိုက်ဘာတိုက်ခိုက်မှုတွေထဲမှာစပိန်လွှတ်လပ်ရေးကိုစန့်ကျင်တဲ့သူတွေရဲ့အီးမေးလ်တွေကိုခိုးဝင်ဖို့ကြိုးပမ်းချက်တွေလည်းပါဝင်ပါတယ်ခင်ဗျာ
ပြည်ထောင်စုတင်ဘတ်တုံးကလူဟန့်စ်ဒေတာမှု Igor Plonetsky ကိုရာထူးကနေထွက်အောင်အာဏာသိမ်းဖို့ကြိုးစားမှုဖြစ်ခဲ့တယ်လို့သူကပြောပြီးတဲ့နောက်ဒီတောက်ကြနေမှာတော့ Ukraine နိုင်ငံလူဟန့်စ်ဒေတာခွဲထွက်ရေးကိုလိုလားတဲ့အကြီးအကဲတာဝန်ရှိပုဂ္ဂိုလ်က Plonetsky စီကအာဏာလွှဲပြောင်းယူလိုက်ပါတယ်။ကျမ်းမာရေးကြောင့်ရာထူးကနေနှုတ်ထွက်ရတဲ့ Plonetsky နေရာမှာအမိမြေလုံခြုံရေးဌာနက Leonid Pashchnik ကအစအထိုးတာဝန်ယူမယ်လို့တောက်ကြနေကပြောပါတယ်။ Plonetsky ဘက်ကတော့အတည်ပြုတာမျိုးမရှိသေးပါဘူး။သူတို့နှစ်ယောက်စလုံးဟာလူဟန့်စ်ဒေတာကိုနှစ်ပေါင်းများစွာအုပ်ချုပ်လာတဲ့ရုရှားလူလာသူတပုံအဖွဲ့မှတစိတ်တပိုင်းပါဝင်ကြသူတွေဖြစ်ပေမဲ့လည်းမကြသေးခင်တုန်းကတော့သဘောထားကွဲလွဲမှုတွေရှိလာခဲ့တာပါဒီတင်းပတ်စောပိုင်းတုန်းကတော့ Plonetsky မကြသေးခင်တုန်းကအလုပ်ထုတ်လိုက်တဲ့တပုံဒေတာပြည်ထောင်စုဌာနက Igor Cornet ကိုထောက်ခံသူတွေကအာဏာသိမ်းဖို့ကြိုးစားခဲ့တယ်လို့ Plonetsky ကပြောပါတယ်ဒါကြောင့်မို့လူဟန့်စ်ဒေတာကအဓိကမျိုးလူဟန့်စ်ကလမ်းမကိုတနက်ကန်ရဲတွေကပိတ်ထားခဲ့ရပေမဲ့လည်းအခြေအနေပြန်တည်ငြိမ်လာပြီလို့Plonetsky ကပြောပါတယ်လူဟန့်စ်နဲ့အင်းနီချင်းဒေါနက်စ်ဒေတာတွေ Kiev မြို့တော်ကယူကရိန်းအစိုးရကိုစန့်ကျင်တာဖြစ်ပြီးတော့လွတ်လပ်ရေးကြေညာထားရလဲဖြစ်ပါတယ်အခြေအနေတွေစောင့်ကြည့်နေတယ်လို့ရုရှားတာဝန်ရှိသူတွေကပြောပေမဲ့လည်းတပုံတွေအပေါ်လွှမ်းမိုးမှုတစုံတရာရှိတယ်ဆိုတာကိုတော့ညင်းဆိုထားပါတယ
် UAE ဘေးကအတန်ညနေဘက်မြန်မာဘာသာစစ်စစ်လေးကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1063လိုင်းဒိုမီတာ19 kHz 15565လိုက်ဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီရီကနေစနေနေ့ညနေခင်းနောက်ဆုံးရနိုင်ငံတကာသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ကမ္ဘာကြီးအနေနဲ့အကြမ်းဖက်သမားတွေကိုစီးရင်းဤနဲ့ခြေမုံပြရမယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပါတယ်ဒီချိန်ထဲမှာပဲအမေရိကန်ပြည်ထောင်စုအနေနဲ့လည်းမက္ကဆီကိုနယ်စပ်မှာနယ်စပ်တိုင်းကာယံပို့နဲ့ခီးသွားလာခွင့်တားမြစ်ကန့်သက်တာတွေလုပ်ဖို့လိုအပ်တယ်လို့လည်းသမ္မတထရမ့်ကပြောလိုက်ပါတယ်။သမ္မတထရမ့်ကအီဂျစ်နိုင်ငံမှာလူပေါင်းရာနဲ့ချီသေးဆုံးခဲ့တဲ့ဒီဗလီတိုက်ခိုက်မှုအပေါ်မှာရှုတ်ချပြီးဒီဖြစ်ရနဲ့ပတ်သက်ပြီးတော့ဝန်ထဲကြောင်းအီဂျစ်သမ္မတကိုပြောကြားခဲ့ပြီးတဲ့နောက်အခုလိုသူ့ရဲ့သဘောထားကိုသူ့ရဲ့ Twitter လူမှုကွန်ရက်ပေါ်ကနေတောက်ကြနေမှာပြောခဲ့တာဖြစ်ပါတယ်။သမ္မတထရမ့်ရဲ့မူလကခီးသွားလာခွင့်ပိတ်ပင်တဲ့အစီအစဉ်ကအမေရိကန်ရဲ့ဒုက္ခသည်လက်ခံရေးအစီအစဉ်ကိုယာယီရပ်ဆိုင်းဖို့နဲ့မွတ်စလင်အများစုနေထိုင်တဲ့နိုင်ငံ9နိုင်ငံကနိုင်ငံသားတွေကိုအမေရိကန်ပြည်ထောင်စုတဲကိုဝင်ဝင်ပိတ်ပင်ဖို့တားမြစ်ခဲ့တာဖြစ်ပါတယ်။သမ္မတထရမ့်ရဲ့ဒီအမိန့်ကြောင့်လေစိတ်တွေမှာလည်းအစမပြေမှုတွေဖြစ်ခဲ့ပြီးတော့တရားစွဲဆိုတာတွေဖြစ်လာတာကြောင့်ဒီအမိန့်ကိုဆိုင်းငံ့ခဲ့ရပါတယ်။သမ္မတထရမ့်အစိုးရကတော့ဥပဒေကြောင်းအရပို့ပြီးတော့ထိန်းထားနိုင်ဖို့အတွက်ဒီအမိန့်ကိုပြင်ဆင်နိုင်ဖို့အချိန်ချင်းကြိုးပမ်းခဲ့ပါတယ်ခင်ဗျာ။
မာလီနိုင်ငံကတီးခြားတိုက်ခိုက်မှုနှစ်ခုအတွင်းမှာကုလသမဂ္ဂငြိမ်းချမ်းရေးတပ်ဖွဲ့ဝင်၄ယောက်နဲ့မာလီစစ်သား၁ယောက်တောက်ကြနေတုန်းကတေဆုံးရကြောင်းမာလီနိုင်ငံကုလသမဂ္ဂငြိမ်းချမ်းရေးအစီအစဉ်ကပြောပါရယ်။မာလီလက်နက်ကိုင်တပ်ဖွဲ့တွေနဲ့အတူစနစ်တကျဆစ်စင်ရေးဆောင်ရွက်နေစမှာဘယ်သူမှမသိတဲ့လက်နက်ကိုင်တွေကတိုက်ခိုက်မှုကိုခံခဲ့ရတာကြောင့်ငြိမ်းချမ်းရေးတပ်သားတွေနဲ့ကနအူစကားပြောရကနေသိရကြောင်းကုလအတွင်းဝင်ရဲ့ဒုတိယပြောခွင့်ရ Fahrenheit ကပြောပါရယ်။မနက်ကဒေသကတိုက်ခိုက်မှုမှာငင်းကြိုင်းတပ်သား3ယောက်နဲ့မာလီစစ်သား1ယောက်တိတ်ဆုံးခဲ့ရတာဖြစ်ပါတယ်။ Duanes ဒေသနားကစစ်သွေးကြွတွေရဲ့တိုက်ခိုက်မှုကြောင့်နောက်ငင်းကြိုင်းတပ်သား1ယောက်တိတ်ဆုံးခဲ့ရတာလည်းဖြစ်ပါတယ်။ဒီဖြစ်ရအပေါ်ကုလအတွင်းဝန် Antonio Guterres ကရှုံးချကြောင်း Hack ကပြောပါတယ်ရှင
်။လန်ဒန်မြို့ကလူစီကားတဲ့နေရာရထားဘူးတာရုံတစ်ခုမှာတောက်ကြနေကတနက်ပစ်ခတ်မှုဖြစ်ပွားခဲ့ရဆိုတဲ့အပေါ်စုံစမ်းစစ်ဆေးပြီးတဲ့နောက်ထိခိုက်တိတ်ဆုံးမှုမရှိဘူးလို့ရဲတပ်ဖွဲ့ကပြောကြားလိုက်ပါတယ်စောပိုင်းတုန်းကတော့ရဲတပ်ဖွဲ့ကဒီပစ်ခတ်မှုကိုအကြမ်းဖက်မှုနဲ့ဆက်နွယ်တဲ့ဖြစ်ရမျိုးနဲ့တုံ့ပြန်ခဲ့ပေမဲ့နောက်ပိုင်းမှာတော့ဒီပစ်ခတ်မှုနဲ့ပတ်သက်ပြီးတော့တန်တရားဖြစ်ဖွယ်ကောင်းတဲ့သူကိုခြေရာမခံမိထားသလိုတနက်ကြည်စံရာဒါမှမဟုတ်ထိခိုက်သေးဆုံးတဲ့ဆိုတဲ့အထောက်အထားတွေကိုလည်းမတွေးခဲ့ရဘူးလို့လန်ဒန်ရဲတပ်ဖွဲ့ကပြောပါတယ်ရခဲ့တဲ့သတင်းရဲ့သဘောသဘာဝအရလန်ဒန်ရဲတပ်ဖွဲ့ကဒါကိုတပ်ဖွဲ့ဝင်ဆီလွတ်တာတွေပါဝင်အကြမ်းဖက်ဝါဒနဲ့ဆက်နွယ်တဲ့ဖြစ်ရတွေကိုကင်တွယ်သလိုမျိုးကင်တွယ်ခဲ့တယ်လို့လည်းလန်ဒန်ရဲတပ်ဖွဲ့ရဲ့ကြေညာချက်မှာပြောထားပါတယ်လန်ဒန်ကင်ထားတဲ့လုံခြုံရေးတာဝန်ရှိသူတွေရောလက်နက်မပါတဲ့လုံခြုံရေးအရာရှိတွေပါဗြိတိန်သယူပို့ဆောင်ရေးရဲတပ်ဖွဲ့ကလူတွေနဲ့အတူတွဲပြီးလှုပ်ဆောင်နေတာကိုတွေ့ခဲ့ရပြီးတော့အမျိုးသမီးတစ်ယောက်ကတော့ဒီနေရာကနေထွက်ပြေးဖို့လှုပ်ဆင်မှာဒဏ်ရာအနှဲငယ်ရသွားတယ်လို့ဗြိတိန်ပို့ဆောင်ရေးရဲတပ်ဖွဲ့ကပြောပါတယ်လူမှုကွန်ရက်တွေမှာတင်ထားတဲ့ဗီဒီယိုတွေမှာတော့ Oxford Circus မြောက်ယထာဘူရာယုံနားကနေလူတွေဝယုံသုံးကားပြေးနေတာတွေကိုတင်ထားပါတယ်ဒီဖြစ်ရတဲ့ပတ်သက်ပြီးတော့လန်ဒန်ရဲတပ်ဖွဲ့ကတော့စုံစမ်းစစ်ဆေးတာတွေကိုဆက်ပြီးတော့လုပ်နေတယ်လို့ပြောပါတယ်ခင်ဗျာ
ကျူးဘားနိုင်ငံရဲ့ဒေါ်လာရင်းကောင်းဆောင်ဖီဒယ်ကက်စထရိုတေဆုံးတဲ့တနည်းပြနှစ်ပတ်လည်ကိုစနေနေ့မှာကျင်းပပြီးတဲ့နောက်တနည်းတနည်းငွေနေ့မှာခရိုင်မျိုးနယ်ရက်ကွက်ကြေးရွာအုပ်ချုပ်ရေးမှူးရွေးကောက်ပွဲကိုကျင်းပပါမယ်။ဒီရွေးကောက်ပွဲကတက်ရောက်ရွေးကောက်ပွဲမှာရွေးချယ်တင်မြှောက်လာမဲ့သူကနှစ်60အတွင်းကက်စထရိုရဲ့ညီကိုမဟုတ်သူခေါင်းဆောင်တက်လည်ဖြစ်လာမှာပါ။ကျူးဘားဒေါ်လာရင်းစတင်ခဲ့တဲ့ဆန်တီယေဂိုဒီကျူးဘားကတင်းကျိုင်းမှာကက်စထရိုကိုမိနစ်တုံးကမြေမြုပ်ခဲ့တဲ့ဒီဇင်ဘာလ4ရက်နေ့ကိုဆွဲပြုတ်ပြီးတော့ဒီစနေ့ကစပြီးတော့ဒီဇင်ဘာလ4ရက်နေ့အထိအောက်မေ့ပွဲခန်းစားတွေကိုကျင်းပမှာဖြစ်ပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလ25ရက်နေ့ဖီဒယ်ကက်စထရိုတိတ်ဆုံးပြီးတဲ့နောက်မှာတော့နိုင်ငံတဝိုင်းလုံးဝန်ထဲချင်းအထိမ်းအမှတ်ကိုကိုယ့်ရဲ့ကြာကျင်းပခဲ့ပါတယ်။ဖီဒယ်ကက်စထရိုဆိုရင်အသက်60အရွယ်မှာတိတ်ဆုံးခဲ့ရတယ်ဖြစ်ပါတယ်ရှင်။
ဘာစလိုနာနဲ့အာဂျင်တီးနားတိုက်စစ်မှုလီယိုနယ်မက်ဆီဟာဘာစလိုနာအသင်းနဲ့စာချုပ်အသစ်ထပ်ချုပ်လိုက်ပြီးဖြစ်ပါတယ်။ဒါကြောင့်မက်ဆီဟာဘာစလိုနာအသင်းမှာ 2020-2021 ဘောလုံးရာသီအကုန်ထိဆက်ပြီးတော့ရှိသွားမှာဖြစ်ပါတယ်။အခုလိုမက်ဆီနဲ့ဘာစလိုနာတို့စာချုပ်တန်းထပ်ပြီးတော့တိုးဖို့သဘောတူခဲ့ကြတဲ့အတွက်မက်ဆီအနေနဲ့ဘာစလိုနာကနေထွက်ပြီးတော့အသင်းပြောင်းမယ်ဆိုပြီးခမန်းပြောဆိုတာတွေလည်းအဆုံးသတ်သွားခဲ့ပါတယ်။အခုချုပ်ဆိုလိုက်တဲ့စာချုပ်တစ်ထဲမှာတော့တကယ်လို့စာချုပ်မပြည့်ခင်မှာတတင်းတင်းကမက်ဆီကိုဝယ်ကျင်နေဆိုရင်တော့ယူရိုတန်း900ပေးရမယ်ဆိုတဲ့အချက်လည်းပါဝင်ခဲ့ပါတယ်ခင်ဗျာ
နောက်ဆုံးရသတင်းတွေကိုကိုရင်နိုင်နဲ့မတ်အီတန်းစင်တို့ပြောပြပေးကြတာဖြစ်ပါတယ်။အခုတော့သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်ရှင်။မြန်မာနိုင်ငံမှာဖြစ်ပွားတဲ့ရခိုင်မြောက်ပိုင်းဒေသပြည်ပခအတွင်းမှာမြန်မာစစ်တပ်ကရိုဟင်ဂျာမွတ်စလင်တွေကိုကင်တွယ်ပုံဟာလူမျိုးနွယ်စုရှင်းလင်းဖယ်ရှားမှုဖြစ်တယ်လို့အမေရိကန်ကပြောဆိုပြီးဒီကိစ္စကိုနိုင်ငံတကာဟာလည်းအမျက်ထွက်နေတဲ့အချိန်မှာပုပ်ယဟန်မင်းကြီးဖရန်စစ်စကမြန်မာနဲ့အင်ဂျီချင်းဘင်္ဂလားဒေ့ရှ်နိုင်ငံတို့စီရှစ်သတင်းပတ်ထဲရောက်ရှိမှာဖြစ်ပါတယ်။နိုဝင်ဘာလ26ရက်နေ့ကနေဒီဇင်ဘာလ2ရက်နေ့အထိတွားရောက်မဲ့ခီးစဉ်အတွင်းပုပ်ယဟန်မင်းကြီးကမြန်မာနိုင်ငံမှာစစ်ဘက်အရက်ဘက်ခေါင်းဆောင်တွေနဲ့တွေ့ဆုံမဲ့အပြင်ဘင်္ဂလားဒေ့ရှ်မှာရိုဟင်ဂျာမွတ်စလင်တွေကိုလည်းတွားရောက်တွေ့ဆုံမှာပါ။ဒါကြောင့်လဲဘလို့မှအတိမ်အဆောင်မခံတဲ့အနေအထားကိုပုပ်ယဟန်မင်းကြီးဘလို့ကင်တွယ်မလဲဆိုတာအားလုံးကစိတ်ဝင်တစားစောင့်ကြည့်နေကြပါဗျ။ Jesus Man Omi ပေးပို့တဲ့သတင်းလွှာကိုမှတ်အေးတင်နာကျော်ကတင်ပြပေးပါလိမ့်မယ်ရှင်။
မြန်မာနိုင်ငံကိုမကြခင်လာရောက်မဲ့ပုပ်ယဟန်မင်းကြီးကမြန်မာလူထုကိုအခုလိုသတင်းစကားပါပါတယ်
။ Mentre mi preparo a visitare il Myanmar desidero inviare una parola di saluto e di amicizia a tutto il suo popolo.
မြန်မာနိုင်ငံကိုသွားရောက်ဖို့ဆင်သင့်ပြင်နေတဲ့အချိန်မှာအားလုံးကိုကျွန်ုပ်ချစ်ကြည်ရေးနဲ့နှုတ်ခွန်းဆက်စကားပါကြင်ပါတယ်။သင်တို့နဲ့တွေ့ဖို့ကျွန်ုပ်စိတ်အားထက်သန်နေပါတယ်။သခင်ယေရှုရဲ့တရားတော်တွေကိုဖြန့်ဖြူးဖို့ပြန်လည်တည်မြဲရေးငြိမ်းချမ်းရေးနဲ့ခွင့်လွှတ်တီးခံခြင်းတရင်စကားပါဖို့ကျွန်ုပ်လာမှာဖြစ်ပါတယ်
။မြန်မာနိုင်ငံကနေရိုဟင်ဂျာမွတ်စလင်တွေဒုက္ခတွေဖြစ်ထွက်ပြေးရတဲ့ကိစ္စအတွေ့နိုင်ငံတကာကဖိအားပေးတာနဲ့ရင်ဆိုင်နေရတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ပြီးခဲ့တဲ့မေလမှာဗာတီကန်နန်းတော်ကိုသွားရောက်ပြီးတော့မြန်မာနဲ့ဗာတီကန်အကြားအပြည့်အဝတန်တမန်ဆက်ဆံရေးရယူခဲ့ပြီးတဲ့နောက်အခု6လအကြာမှာပဲပုပ်ယဟန်မင်းကြီးမြန်မာနိုင်ငံကိုပထမဆုံးအကြိမ်ရောက်လာတာဖြစ်ပါတယ်။အောက်တိုဘာလနောက်ပိုင်းမှာရိုဟင်ဂျာလက်နက်ကင်တွေတိုက်ခိုက်မှုလှုပ်ဆောင်ရာကနေတာကိုစစ်တပ်ကအင်အားသုံးကင်တွေခဲ့ပြီးတဲ့နောက်အခုလပိုင်းတွေအတွင်းမှာရခိုင်ဒေသမှာနေထိုင်တဲ့ရိုဟင်ဂျာစုစုပေါင်းရဲ့တဝက်ကျော်အိုးအိမ်ဆုံးခွာထွက်ပြေးကြတာဖြစ်ပါတယ်။မြန်မာစစ်တပ်ကသူတို့တွေကိုအစုလိုက်ပြုံလိုက်တပ်ဖြတ်ရွာတွေကိုမီးရှို့နဲ့မတင်းကျင်တာတွေကျူးလွန်နေလို့ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းကရိုဟင်ဂျာတွေကဆွတ်ဆွဲပြီးဒါကိုစစ်တပ်ကညှဉ်းဆန်ပါတယ်။ဒီပြည်ပခောက်ကိုစောင့်ကြည့်သုံးသက်သူတွေကတော့ပုပ်ယဟန်မင်းကြီးကတန်တမန်ရေးအရာမြေမြုပ်မိုင်းတွေအပြင်နဲ့ကွင်းပြင်တွေကိုခြေလှမ်းမှုပြင်နေရပဲလို့တင်စားပြောဆိုပြီးတော့သတိပေးနေကြပါတယ်။နိုင်ငံရေးသုံးသက်သူရစ်ချတ်ဟော်စီက
The vast majority of people in Myanmar do not believe the international narrative of abuse against the Rohingya.
Rohingya ရေပေါ်လုံရက်တွေကလူခွင့်ချိုးဖောက်မှုဖြစ်တယ်လို့နိုင်ငံတကာကပြောနေတာကိုမြန်မာလူထုအများစုကလက်မခံပါဘူး။ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးရတဲ့ဒုက္ခတွေအရေးတွေကိုလည်းသူတို့ကမယုံပါဘူး။ဒီကိစ္စမှာပုံဟန်မင်းကြီးဘက်ကအများကြီးဝင်ပါလာရင်တင်းမာမှုတွေကပိုပြီးကြီးသွားပါလိမ့်မယ်။လူတွေရဲ့ဒေါသကိုပိုပြီးဆွတ်တယ်လို့ဖြစ်ပါလိမ့်မယ်လို့မစ္စတာဟော်စီကသတိပေးပါတယ်။ပေါ်ယမင်းကြီးဖရန်စစ်ဟာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့ရောစစ်တပ်အကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့ပါတရားစီတွေ့ဆုံဖို့ရှိပါတယ်။စကားကိုဝန်ဝန်ကြီးပြောတတ်တဲ့ပေါ်ယမင်းကြီးကိုတော့မြန်မာလူထုကလက်မခံနိုင်တဲ့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုမသုံးမိစေဖို့သတိပေးထားပြီးပါပြီ။ဗြိတိန်နိုင်ငံအခြေစိုက်ဘာမာကမ်ပိန်းအဖွဲ့ကမတ်ဖာမနာကတော့
if he uses the word Rohingya, some of the Buddhist nationalists might then protest and complain about that. And some of the
Rohingya ဆိုတဲ့စကားလုံးတုံ့နှုံလိုက်တာနဲ့တချို့ဗုဒ္ဓဘာသာဝင်မျိုးချစ်တွေကဆန္ဒပြတာတွေတိုင်တန်းကန့်ကွက်တာတွေရှိလာနိုင်ပါတယ်။ဒါကြောင့်လည်းမြန်မာနိုင်ငံကတချို့ခရီးယန်ဘာသာဝင်တွေဒီကိစ္စကိုတော်တော်လေးစိုးရိမ်နေကြတာပါ။မျိုးချစ်တွေသူတို့ဘက်လှည့်လာမှာကိုစိုးရိမ်နေကြပါတယ်လို့မစ္စတာဖာမနာကပြောသွားပါတယ်။ပုံရဟမင်းကြီးဟာဘင်္ဂလားဒေ့ရှ်နိုင်ငံကိုတွားရောက်ပြီးတော့ဒုက္ခသည်စခန်းတွေမှာရောက်နေကြတဲ့ရိုဟင်ဂျာဒုက္ခသည်တွေနဲ့တွားရောက်တွေ့ဆုံမှာပါ။မြန်မာအစိုးရကတော့နိုင်ငံရေးနေထိုင်ခဲ့တဲ့အထောက်အထားပြနိုင်ရင်ဒုက္ခသည်တို့ကိုပြန်လက်ခံမယ်လို့သဘောတူထားပေမယ့်အသေးစိတ်ကတော့ရှင်းရှင်းလင်းလင်းမရှိပါဘူး။သူတို့အတင်းတော်ရဲ့အစ်အမြင့်ဆုံးကောင်းဆောင်ပေါ်ရဟမင်းကြီးရောက်လာမှာကိုမြန်မာနိုင်ငံကကက်သလစ်ခရီးယန်ဘာသာဝင်တွေစောင့်ဆိုင်နေကြတဲ့အချိန်မှာပဲအားလုံးကတော့ပေါ်ရဟမင်းကြီးရဲ့ဒီခီးစဉ်ကငင်းငယ်ရေးကိုစောင့်ခြင်းပေးပြီးတော့တင်းမာမှုတွေကိုဖြေလျှော့ပေးမယ်။ကောင်းရင်ဘုံကဂျောင်းဝင်ဖြန့်ပြေမှုတစ်ခုဖြစ်ပါစေလို့ဆုတောင်းနေကြပါတယ်ရှင်။
မအီတနာကျော်တင်ပြခဲ့တာဖြစ်ပါတယ်ရှင်တစ်ဆက်ထဲမှာပဲအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့တဲ့ရခိုင်ပြည်နယ်ကနေဘင်္ဂလားဘက်ခြမ်းထွက်ပြေးတိမ်းရှောင်သူတွေကိုပြန်လည်လက်ခံနေရာချထားပေးဖို့စီစဉ်နေကြချိန်မှာပဲရခိုင်ပြည်နယ်အတွင်းကဘေးလွတ်ရာအရပ်ကိုနေရာစွန့်ခွာပြေးရှောင်ရတဲ့ဒေသခံရခိုင်ပြည်သူတွေနဲ့ဌာနေတိုင်းရင်းသားတွေအတွက်ပြန်လည်နေရာချထားရေးလုံခြုံရေးနဲ့ပုံမှန်လူမှုဘဝပြန်လည်တည်ဆောက်ရေးကိုလည်းအလေးထားဆောင်ရွက်ပေးဖို့ရခိုင်လွှတ်တော်ကိုယ်စားလှယ်တူကတိုက်တွန်းလိုက်ပါတယ်ဘင်္ဂလားဘက်တင်းဆောင်သွားသူတွေနေရပြန်လာနိုင်ရဲ့အတွက်လည်းအ திக လုံခြုံရေးအာမခံချက်ပေးဖို့ဘင်္ဂလားဘက်ကဒီဒုက္ခသည်စခန်းမှာရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေကလည်းတောင်းဆိုကြပါတယ်ဒီအကြောင်းကိုတော့မဆုမွန်ကဆက်ပြီးတင်ပြပေးပါလိမ့်မယ်ရှင်
ရခိုင်မြောက်ပိုင်းကနေဘင်္ဂလားနယ်စပ်ဘက်တိမ်းရှောင်သွားသူတွေကိုဘင်္ဂလားဒေ့ရှ်နိုင်ငံနဲ့မြန်မာနိုင်ငံနှစ်နိုင်ငံသဘောတူညီချက်များအရဥပဒေနဲ့အညီပြန်လည်လက်ခံနိုင်ရေးအိုးအိမ်နေရာချထားရေးနဲ့စားဝတ်နေရေးကျန်းမာရေးစောင့်ရှောက်မှုအပါအဝင်လူမှုဘဝပြန်လည်တည်ဆောက်နိုင်ရေးတွေအတွက်ရခိုင်ပြည်နယ်အတွင်းမှာကော်မတီအသီးသီးဖွဲ့စည်းပြီးတော့စီစဉ်ဆောင်ရွက်နေကြပြီဖြစ်ပါတယ်အခုလိုဘင်္ဂလားဒေ့ရှ်ဘက်တိမ်းရှောင်သွားသူတွေကိုပြန်လည်လက်ခံနေရာချထားရေးစီမံချက်အမျိုးမျိုးနဲ့စီမံဆောင်ရွက်နေချိန်မှာပဲရခိုင်မြောက်ပိုင်း ARS ရဲ့ချမ်းဖတ်ဖွဲ့တွေရဲ့လုံခြုံရေးရဲစခန်းတွေနဲ့နေဆက်ခြေဆိုင်စခန်း30ကျော်တိုက်ခိုက်ခံရပြီးတဲ့နောက်ပိုင်းအသက်လူထွက်ပြေးရတဲ့ရခိုင်ဒေသခံပြည်သူတွေနဲ့ဟိန္ဒူမျိုးခမီးစတဲ့ဌာနေတိုင်းရင်းသားတွေရဲ့လုံခြုံရေးပိုင်းဆိုင်ရာနဲ့ပြန်လည်နေရာချထားရေးကိုလည်းအလေးထားဆောင်ရွက်ပေးဖို့လိုအပ်တယ်လို့ရသေးတော်မျိုးနဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်ခင်စောဝေကတိုက်တွန်းပါတယ
်အခုလောလောဆယ်မှာတော့ခမင်းလူမျိုးတွေအတွက်အိမ်တွေသူတို့ရဲ့ဟိုမိန်းလောင်ခံရတဲ့နေနေတွေမှာတော့သူတို့တွေအိမ်ပြန်ဆောက်ပါတယ်ဒီအစိုးရဖက်ကပေါ့နော်ဒါပေမဲ့နေရဆောင်ခေါ်တဲ့ရခိုင်ကတိုင်းရင်းသားတွေဆိုရင်လည်းဟိုတချို့နေရာမြောက်ဦးတို့အဲ့လိုကြောက်တော်နေရာတွေကိုပြန့်ကျေပြီးရောက်တော်လို့ရှိပါတယ်ရခိုင်တိုင်းရင်းသားတွေနောက်တစ်ခါရခိုင်မျိုးနွေစုတွေဒီမောင်းတော်နေမျိုးတို့ဦးတီတော်နေမျိုးတို့တတိတော်နေမျိုးတို့ဂျုံဂျုံမုံကအင်မတန်အရေးကြီးတာလည်းတင်ပြကြပါတယ်နောက်တစ်ခုကရခိုင်တိုင်းရင်းသားတွေဒီပင်နေပြင်မှာငါဖက်လာတယ်ရှိတယ်နောက်တစ်ခါတောတောင်တွေမှာတော့ပြီးတော့ခြားရတယ်ရှိတယ်အဲ့ဒီအချိန်မှာတို့လုံဂျုံမုံမရှိရင်ဘလို့မှတော့လာနေထိုင်မှုမရှိပါဘူးအဲ့တည်းကြောင့်လုံခြုံမှုရှိဖို့အတွက်ဟိုကျမတို့ကတော့ဒီအစိုးရကိုတင်ပြထားတာရှိပါတယ
်အထူးသဖြင့်ရခိုင်ပြည်နယ်တွင်းမှာပဲဘေးလွတ်ရာကိုနေရာအနှက်တင်းချောင်သွားရတဲ့ရခိုင်ဒေသခံပြည်သူတွေအတွက်နေရာရင်းပြန်လည်နေရာချထားရင်းနဲ့နေ့စဉ်လူမှုဘဝစားဝတ်နေရေးလုံခြုံမှုရှိအောင်ဆောင်ရွက်ပေးဖို့ရခိုင်အမတ်ကတိုက်တွန်းတာပါ
အဲ့တော့အဓိကဒီကျမတို့ဒီဒေတာချံမှာနေထိုင်တဲ့တိုင်းရင်းသားမျိုးနေစုများဒီလုံခြုံရေးပါနံပါတ်1အချက်ကပေါ့နော်ဒီလုံခြုံရေးမရှိဘဲနဲ့သူတို့ဘယ်လိုမှမနေနိုင်ပါဘူးတကယ်လို့ဘင်္ဂလားဒေ့ရှ်ကလူတွေကိုလက်ခံပြီးတော့သွင်းမယ်ဆိုလို့ရှိရင်သူတို့နဲ့အတူတူကနေထိုင်ဖို့ဒေတာချံတိုင်းရင်းသားတွေရဲ့အသံကိုတွေနားထောင်ဖို့လိုပါတယ်လုံခြုံမုံလေးအင်မတန်အရေးကြီးပါတယ်အခုတော့ရေးဘက်ကပေါ့နော်ဒီနေဆက်လုံခြုံရေးဒီကိုတော့တော်တော်သူတို့ဟိုထိရောက်စွာရှာပေးထားတယ်လို့တော့ပြောထားပါတယ်အခုလောစီမာတော့တည်ငြိမ်မှုတွေကိုတွေ့ရပါတယ
်။ရခိုင်ပြည်နယ်အတွင်းပြန်လည်ထူထောင်ရေးဒေသတွင်းတည်ငြိမ်ရေးလူမှုအတိုင်းဝိုင်းနေကြရေရှည်ငြိမ်းချမ်းရေးရဖို့အတွက်ကဒီလိုပြန်လည်လက်ခံရုံနဲ့မပြီးဘဲနဲ့ရခိုင်ပြည်နယ်အစိုးရအပါအဝင်လွှတ်တော်ပိုင်းတာဝန်ရှိသူတွေဘက်ကပါပူးပေါင်းပါဝင်တဲ့ရေရှည်စီမံကိန်းတွေနဲ့အခြေယူဆောင်ရွက်မှာပဲခိုင်မာတဲ့တည်ငြိမ်မှုရှိမယ်လို့ဒေါက်ခင်စောဝေကအကြံပြုပါတယ်
။ကျမတို့ကဒီရခိုင်ပြည်နယ်ပြန်လည်ထူထောင်ရေးအတွက်လွှတ်တော်မှာလည်းဒီရခိုင်ပြည်နယ်ပြန်လည်ထူထောင်ရေးနဲ့လုံခြုံရေးအတွက်ကိုလည်းကျမတို့ရခိုင်မျိုးသားပါတီကဘူးတီတောင်ရဲ့ပြည်သူ့ခတ်တော်ကို ဒီဖိနေကွင်းရခဲ့တယ်ဆိုလို့ရှိရင်ကျမတို့ပြေချောင်စုအစိုးရကိုတော်တော်များများတိုက်တွန်းထားပါတယ်နောက်တစ်ခါဒီလက်တော်ကိုယ်စားလှယ်ရဲ့အသင်အနေနဲ့ကြီးကြီးလောင်လောင်ကြားမှာဖြစ်ပါတယ်ညနေ၄ဆောက်ဖို့ကိုရခိုင်တိုင်းရင်းသားလူမျိုးစုတွေရခိုင်ပြည်နယ်ပြည်နယ်ဖွံ့ဖြိုးတိုးတက်ရေးကိုကျမတို့အားသွန်ခွန်ဆိုင်အစိုးရနဲ့ပူးပေါင်းပြီးတော့ကိုယ်စားလှယ်တွေရောကျမတို့ရခိုင်ဒေသခံတွေရ
လက်တော်ဘင်္ဂလားဒေ့ဘတ်ချန်ကဒုက္ခသည်စခန်းနေမှာတော့အခြေခံကျန်းမာရေးစောင့်ရှောက်မှုစာနယ်ရိတ်ခါလူသားချင်းစာနာမှုအကူအညီတွေနဲ့ယာယီကယ်ဆယ်ရေးစခန်းတွေဖွင့်ပြီးတော့နေထိုင်ရေးအစအစအရာရာစီစဉ်ပေးထားတာမို့သူတို့နေရာပြောင်းကြတဲ့အခါမှာတော့ဒုက္ခသည်တွေအစဉ်ပြေနေနိုင်ရေးအစိုးရတာဝန်ရှိသူတွေကစီစဉ်ဆောင်ရွက်နေကြတာဖြစ်ပါတယ်ရှင်
ရှင်ပါခင်ဗျာရခိုင်မြောက်ပိုင်းရိုဂျာဒုက္ခသည်တွေရေးကိစ္စနဲ့ပတ်သက်ပြီးတော့မြန်မာနဲ့ဘင်္ဂလားဒေ့ရှ်အကြားတရုတ်နိုင်ငံအနေနဲ့ဂျာဝင်ညှိနှိုင်းပေးတဲ့နေရာမှာပြဿနာဖြစ်ရှင်းရေးအတွက်အစ်သုံးဆင့်ပါတဲ့ဖြစ်ရှင်းသည့်တက်ကိုစုပြုထားပြီးဖြစ်ပါတယ်ဒါကိုဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကလက်ခံလိုပဲမြန်မာနိုင်ငံဘက်ကလည်းအပြုသဘောတုံ့ပြန်ချက်ရထားပါပ ားသဘောလားရခိုင်ရေးနဲ့ပတ်သက်လို့တရုတ်ကဘာကြောင့်များအဲ့လောက်ထိစိတ်ဝင်စားမှုရှိနေပါလဲလာမယ့်စနေညပိုင်းတဲအလီလိုက်စီစဉ်မှာဆွေးနွေးတော့ဖို့ရှိပါတယ်ပါဝင်ဆွေးနွေးမဲ့သရရှင်တွေ view ညမာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေချုပ်တင်ပြပို့ထားမယ်ဆိုရင်တဲအလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုန်းတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီချုပ်တင်ပြပို့ထားလို့လည်းရပါတယ် view ညမာပိုင်းရဲ့ဖုန်းနံပါတ်က1-232-382-9994ဖြစ်ပါတယ်။အီးမေးလ်လိပ်စာက burmese@viewnews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိန့်မှန်းကြမယ့်သတင်းရှင်တွေကိုကြိုဆိုပါရစေခင်ဗျာ
။အခုစနေညတိုက်ရိုက်နေလိုင်းစနေကန်ကိုည9:00ခွဲမှစတင်မှာဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့သတင်းရှင်တွေကိုထပ်မံဖိတ်ခေါ်ပါရစေ။အခုတော့ကျန်းမာရေးဆိုင်ရာသတင်းတော်တို့ကိုတင်ပြပေးပါမယ်ရှင်။1996ခုနှစ်ကအသေးအောင်တော်ဟီပိုးတွဲကာကွယ်ဆေးထုတ်လုပ်နိုင်ခဲ့ပြီးတဲ့နောက်ပိုင်းအမေရိကန်ပြည်ထောင်စုအနောက်ပိုင်းကယ်လီဖိုးနီးယားပြည်နယ်မှာလူချင်းချင်းကနေဒီယောဂပိုးကူးဆက်ခံရမယ့်အဆိုးဆုံးအခြေအနေနဲ့အရင်ဆိုင်နေရပါတယ်။ကယ်လီဖိုးနီးယားမှာအသေးအောင်တော်ဟီပိုးကူးဆက်ခံရသူ6ဝါကျော်ရှိသွားပြီဖြစ်တယ်လို့22ဦးလည်းသိဆုံးခဲ့ရပါပြီ။ကယ်လီဖိုးနီးယားပြည်နယ်ကျန်းမာရေးဌာနရဲ့အဆိုအရအဲ့ဒီလူကူးဆက်ခံရသူအများစုကအိမ်ယာမဲ့သူတွေနဲ့မူရစ်ဆေးသုံးဆွဲသူတွေအကြားဖြစ်တယ်လို့ဆိုပါရယ်လော့အင်ဂျလစ်မျိုးကနေအဲလစ်ဘက်လီပြပိုးတဲ့တည်င်းလွာကိုနန်းလောင်ကတင်ပြပေးပါမယ်ရှင
်လမ်းတွေပေါ်မှာနေထိုင်ကြတဲ့အိမ်နဲ့ရမယ်တွေဟာအခြေခံအကြဆုံးလိုအပ်ချက်တွေအတွက်တောင်အတော့ကိုရုံးခံကြတာပါအိမ်ယာမရှိပဲလမ်းတွေပေါ်မှာနေလာတာ၄နှစ်ကျော်ပြီဖြစ်တဲ့ GL ကအခုလိုပြောပါတယ
် Yeah it should be more hand washing bathroom
လက်စည်းနိုင်တဲ့နေရာတွေနဲ့ရေချိုးခန်းတွေဒီထက်မကထားပေးတင်ပါတယ
်အိမ်ယာမယ်တွေအနေများတဲ့နေရာဖြစ်လူသိများတဲ့ Los Angeles မြို့လေက Ski Roads ဆိုတဲ့နေရာဟာလူအယောက်20အတွက်အိမ်သာတစ်လုံးရှိရမယ်ဆိုတော့ကုလသမဂ္ဂရဲ့တမတ်ချက်နဲ့ကန့်ညီမှုမရှိဘူးလို့နောက်ဆုံးထုတ်တဲ့အစည်းအဝေးတစ်ခုမှာဖော်ပြထားပါတယ်အိမ်ယာမယ်တွေအနေများတဲ့နေရာအဖြစ်လူသိများတဲ့ Los Angeles မြို့လေက Ski Roads ဆိုတဲ့အရာဟာကုလသမဂ္ဂရဲ့ဒုက္ခသည်များအတွက်စံတမတ်ချက်ဖြစ်တဲ့လူအယောက်20အတွက်အိမ်သာတစ်လုံးရှိရမယ်ဆိုတဲ့အချက်နဲ့ကန့်ညီမှုမရှိဘူးလို့နောက်ဆုံးထုတ်တဲ့အစည်းအဝေးတစ်ခုမှာဖော်ပြထားပါတယ်Skid Row အရမ်းမှာနေခင်ချင်းဆိုရင်လှူသွားလှူလာ3600ကျော်ရှိတာကြောင့်ကုလသမဂ္ဂရဲ့သတ်မှတ်ချက်နဲ့ကန့်ညီဖို့ဆိုရင်အိမ်သာအလုံးရေ164လုံးထပ်ပြီးတော့လိုအပ်နေတာပါ။အိမ်ယာမေပေါင်း1900ကျော်ရှိတဲ့ဒီနေရာမှာညအချိန်အသုံးပြုနိုင်တဲ့အိမ်သာက6လုံးပဲရှိပါတယ်။ JL ကပဲခုလိုပြောပါတယ်။
They don't want to let you use the toilet so it's a problem here and the problem is it,
ဒီလိုတောင်းရှုံးမှာတပါးဝင်လာကျွန်တော်တို့အိနာတွေအတုံးမပြူစေခြင်းတဲ့အတွက်လူသားတယောက်အနေနဲ့အခက်အခဲတွေ့တာပေါ့ဗျာကျွန်တော်တို့တွေကတချို့လေအိနာတွေကိုပြဿနာချုပ်အောင်လှုပ်ထားကြတာပါဒီတော့ဒီလိုလူတွေကဒီလိုမရှုပ်တဲ့လူတွေကပါအပြစ်ပေးခံရပြီးအိနာတွေကိုတုံးဝင်မရကြတော့ပါဘူးဒါကြောင့်ဟောဒီအနီနာကနေရာတစ်ခုခုမှာသွားပြီးတော့ဖြစ်တယ်လို့ကိစ္စရှင်းကြရတာပါ
ဒီလိုဖြစ်တယ်လို့မစင်စွန့်ကြတဲ့နေရာတွေဟာအသေးအောင်အတဝါအေးပိုးတွေပေါက်ပွားရနေရာတွေဖြစ်လာပါတယ်။လူရင်းအသုံးပြုနိုင်တဲ့အိမ်နာတွေကိုညအချိန်အသုံးပြုခွင့်မပေးတဲ့အတွက်ဒုစရိုက်မှုတွေလည်းဖြစ်ပေါ်စေနိုင်တယ်လို့သုံးသပ်သူတွေကပြောပါတယ်။
Los Angeles မြို့မှာရှိတဲ့ကယ်လီဖိုးနီးယားတက္ကသိုလ်ကဆေးပညာနဲ့ပြည်သူ့ကျန်းမာရေးဌာနပါမောက္ခ Jeff Galosnaga ယောဂကူးစက်ပုံးချောင်းအခုလိုရှင်းပြပါတယ်။
Yeah, well, right now the operation in San Diego and Los Angeles hepatitis A.
မြန်မာပြည်ကောင်းကောင်းမရှိတဲ့အတွက်စန်ဒီယေဂိုနဲ့လော့စ်အိန်ဂျလိစ်မှာအသေးအောင်သဝအီဘိုးတွေလူချင်းချင်းကြီးကျယ်ကူးစက်ပြန့်နှံ့နေပါတယ်။နောက်ပြီးတော့မစင်နေတဲ့ထိဓာတ်တဲ့လက်တွေအကြောင်းရောလက်တွေကိုပုံမှန်မစင်းနိုင်ကြတဲ့အတွက်ပါယောဂကူးစက်နေကြတာပါ။ရွှေပြောင်ရေချိုးခန်းတွေထောက်ပံ့ပေးနေတဲ့လာဘာမဲအဖွဲ့က Paul Espan
ကအဖွဲ့ရဲ့ရွေးချက်ကိုခုလိုပြောပါတယ်။ ဒါပေမဲ့လည်းအိမ်ယာမဲ့လူတွေဒါဒီလိုယောဂကူးစက်ခံရမယ့်အနေအထားကိုရောက်နေတာမဟုတ်ပါဘူး။အမေရိကန်ဥရောပအခြေအနေနဲ့ဩစတြေးလျကလိမ့်တူဆက်ဆံတဲ့အမျိုးသားတွေလည်းဒီနှစ်မှာအသေးအောင်အသဝအေးပိုးအကြီးကျယ်ကူးစက်ခံရပါတယ်။
သူရဲ့ကိုခံစွာအားနည်းတဲ့အချက်နဲ့ပုံမှန်လက်မဆေးနိုင်ရတဲ့အချက်ကြောင့်လဲယောဂအခြေအနေပိုပြီးတော့ဆိုးဝါးလာစေတာပါ။ဟိုင်ဂျီနစ်အရိုက်တ်။ဒီကိုရတန်ရှင်ဆိုတာအခွင့်အရေးတရားပါ။ဒါကလူသားတိုင်းရတဲ့ရတိုင်းပါတယ်။မကြခင်ကာလမှာတော့အင်္ဂါတွေအပါအဝင်လူမှုရေးအထောက်အကူတွေပါပေးမယ်။ဒီကိုရတန်ရှင်ဌာနတစ်ခုကိုလုံခြုံရေးချပြီးတော့ Los
အင်ဂျလစ်မြို့မှာ24နာရီဖွင့်လှစ်ပြီးတော့မှဖြစ်ပါလိမ့်ရှင်။နန်းလောင်တင်ပြခဲ့တာဖြစ်ပါတယ်။VOA မြန်မာပိုင်းစနေနေ့ညနေခင်းရေဒီယိုအစီအစဉ်ကိုတော့လိုင်းတူမီတာ24နဲ့59သုံးစက်နဲ့90နဲ့လှိုင်းလာမီတာ19.0ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။
ဒီနိုင်ငံမြောက်ပိုင်းဆိုင်းနိုင်ကျွန်းတွေကလူတွေပြည့်ကျက်နေတဲ့ဘလီတခုကိုဆွေသွေးကြလို့တန်တရားဖြစ်ပွဲရှိသူတွေမနေ့ကတိုက်ခိုက်ခဲ့တာကြောင့်သေဆုံးသွားတဲ့သူအရေအတွက်ဟာလူ300ရောက်ရှိသွားခဲ့ပြီဖြစ်တယ်လို့အီဂျစ်လုံခြုံရေးတာဝန်ရှိသူတွေကပြောလိုက်ပါတယ်။ဒီထဲကနှစ်ဆက်ခွနှစ်ယောက်ကတော့ကလေးတွေဖြစ်ကြပါတယ်။
ကာဒီရှ်ဝိုင်ပီဂျီတပ်သားတွေအတွက်လက်နက်ထောက်ပံ့မှုကိုရပ်ဆိုင်းမှာဖြစ်တဲ့ကြောင်းအမေရိကန်သမ္မတထရမ့်ကတူရကီနိုင်ငံကိုပြောဆိုလိုက်တယ်လို့တူရကီတာဝန်ရှိသူတွေကပြောပါတယ်။စောက်ကြနေတုန်းကသမ္မတထရမ့်ကတူရကီသမ္မတရေဂျက်တိုင်အာရိုဂန်နဲ့ဖုန်းပြောပြီးမှဒီလိုပြောသွားတာဖြစ်တယ်လို့နိုင်ငံသားတွေတူရကီနိုင်ငံသားတွေဝန်ကြီးကပြောလိုက်ပါတယ်ခင်ဗျာ။
ကတလုံးနီးယားဒေသလွတ်လပ်ရေးခွဲထွက်ဖို့ကြိုးပမ်းတဲ့နေရာမှာသတင်းမှားတွေစိုက်ဘာတိုက်ခိုက်မှုတွေလှုပ်ပြီး ခွထွက်ရေးလိုလားသူတွေကိုထောက်ခံဖို့ရုရှားနိုင်ငံကနောက်ွယ်ကနေကြိုးပမ်းမှုဟာစပိန်နိုင်ငံရဲ့ချမ်းသာတဲ့ရှေးမြောက်ဒေသကိုတွေမဟုတ်ဘဲတခြားဥရောပဒေသတွေကိုပါထိုးပေါက်ထင်းကျုံနိုင်ဖို့အတွက်ရေရှည်ချမှတ်ထားတဲ့မဟာဗျူဟာရဲ့အစိပ်ပိုင်းတရဖြစ်တယ်လို့စပိန်တာဝန်ရှိသူတွေကပြောပါတယ်။
ဘတ်စလိုနာနဲ့အာဂျင်တီးနာတိုက်စစ်မှုလီယိုနယ်မက်ဆီဟာဘတ်စလိုနာအသင်းနဲ့စာချုပ်တက်ထပ်ပြီးတော့ချုပ်လိုက်ပါတယ်။ဒါကြောင့်မက်ဆီဟာဘတ်စလိုနာအသင်းနဲ့နှစ်ထောင်20နှစ်ထောင်20တဲ့ဘောလုံးရောက်သည့်အကုန်ထိဆက်ပြီးတော့ရှိသွားမှာဖြစ်ပါတယ်ခင်ဗျာ။တရင်အချင်းချုပ်ကိုကိုရင်နိုင်ကြင်ညာပေးခဲ့တာပါ။ဒီညနေ့အစီအစဉ်ထုတ်လုပ်ရေးမူကမှစမှုဖြစ်ပြီးဆက်ပိုင်းဆိ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.